ဒီကနေ့အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့အတွက်ဒီနေ့အသီးသီးမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေမဲပေးနေကြပါတယ်တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေကလည်းကြိုတင်မဲတွေပေးခဲ့ကြပါတယ်ရွေးကောက်ပွဲမတိုင်ခင်တရက်နေ့မနေ့ကအထီး AP သတင်းဌာနကကောက်ယူထားတဲ့စီးရင်တွေအရကြိုတင်မဲပေးသူ82တန်းလောက်ရှိခဲ့ပြီးဒါဆိုလို့ရှိရင်နောက်ဆုံးသမ္မတရွေးကောက်ပွဲထက်အနည်းငယ်ပိုများပါတယ်ကြိုတင်မဲပေးသူစံချိန်တွေများပြားခဲ့တဲ့အထက်မှာအတိတ်အနဲ့ရှင်ပြန်ရမယ်လို့ခန့်မှန်းထားတဲ့ဂျော်ဂျီယာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေလည်းပါဝင်ခဲ့ပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲနှစ်ကြိမ်စလုံးအဆုံးဖြတ်ပေးရမှာအဓိကကျတဲ့ဂျော်ဂျီယာပြည်နယ်မှာကြိုတင်မဲပေးသူ၄တန်းကျော်အထိစံချိန်တင်ခဲ့ပါတယ်ဒီကနေ့ကျင်းပမယ့်ရွေးကောက်ပွဲဟာသမ္မတဘယ်သူဘယ်ဝါအနိုင်ရမယ်ဆိုတာအတိအကျပြောဆိုဖို့ခက်ခဲပြီးအရှုံးအနိုင်သူမသာကိုမသာကပ်ပြီးရှင်ပြန်ရမယ်ရွေးကောက်ပွဲဖြစ်တယ်လို့အများကသတ်မှတ်ထားကြပါတယ်။ဒါကြောင့်လဲထောက်ခံမှုအပြောင်းလဲဖြစ်နိုင်တဲ့အကျိတ်နဲ့ရှင်ပြန်ရမယ်ပြည်နယ်တွေရလတ်အဆုံးဖြတ်ပေးနိုင်တဲ့အဓိကပြည်နယ်တွေကိုသမရလောင်းနေအပြင်းထန်စီးအောင်မဲဆွဲခဲ့ကြပါတယ်။အဓိကအနိကစောင့်ကြည့်နေတဲ့ပြည်နယ်တွေကတခုဖြစ်တဲ့ Pennsylvania ပြည်နယ်မှာဒီမိုကရက်သမရလောင်း Kamala Harris ရော Republican သမရလောင်း Donald Trump ရောနှစ်ယောက်စလုံးကမဲဆွဲစီးအောင်ပြောဆိုခဲ့ကြပါတယ်။